စိတ်တခုစိတ်စေတသိက52ခုဒီကယောဂဘယ်လောက်တော့ဒါကြည့်အခုနအစားဆုံးပြောတဲ့စိတ်တခုယုတ်ဖို့ဇေယပါတယ်ကြောင်းသားကြောင်းသူတွေတော့အမှန်ကြဘူးကြောင်းသားကြောင်းသူတွေတော့အမှန်ကြဘူးအဲဒီစိတ်အကြောင်းလေးနည်းနည်းလေးပြောရမှာစေတသိက်မပါဘူးတော့ဘာအကြောင်းလေးလဲစိတ်အကြောင်းလေးဆိုစိတ်ရဲ့သဘောကဘာရှိတယ်လဲသိရုံများလေးဟုတ်ကဲ့လားအာယုံမဲ့တိယုံများလေမြင်စရာအဆင်းဆိုအဆင်းတိယုံများလေကြားစရာအပန်းဆိုအပန်းတိယုံများလေနာမ်စရာနာဆိုနာမ်တိယုံများလေအဲ့ဒီတိယုံများလေတိယုံများလေဟာစိတ်အဲ့ဒီစိတ်ကဝိဇာဏနာလက္ခဏာစိတ်တံပုံပင်ကမာရတံပတိဒါန်ဒီပစ္စုပ္ပထာနာနာမရူပပဒထာနာမယ်အစဟံရှိတကယ်ရှိတရားအဘယ်လိုရည်ရည်တည်းကိုစိတ်စလို့ရှိရင်လက္ခဏာ၄ပါးနဲ့သိရတယ်ဗာတရားတဲ့တော့အဲမြန်မြန်ပြောလိုက်လို့ရှိရင်မရဘူးဒါကြောင့်ဘုံဘုံကြီးကဖြည်းဖြည်းဖြည်းဖြည်းနဲ့ထပ်ထပ်ထပ်ပြောနေတာအမှန်ပြောလိုက်တာဒီလိုပြောတာအစစ်အမှန်ရှိတကယ်ရှိရဘယ်လို reality တရားကိုသိမဲ့ဆိုလို့ရှိရင်လက္ခဏာ၄ပါးနဲ့သိရမယ်အဲ့လိုပြောလိုက်တာခဲ့များများပြောလိုက်တော့မရတော့ဘူးအဲ့ဒါကြောင့်ဒီကဖြည်းဖြည်းလေးပြောနေတာအစစ်အမှန်ရှိတကယ်ရှိအဟုတ်ရှိတဲ့တရားကိုပရမတ်လို့ခေါ်တယ်မရှိဘဲနဲ့အရှိထင်ရတဲ့တရားကိုပညာလို့ခေါ်တယ်အစစ်အမှန်ရှိအဟုတ်ရှိတကယ်ရှိတရားကဉာဏ်နဲ့ကြည့်လေရှင်းမှန်းသိတယ်ဉာဏ်နဲ့ကြည့်လေရှင်းမှန်းသိတယ်အဲ့ဒီအစစ်အမှန်ရှိတကယ်ရှိအဟုတ်ရှိတရားကို absolute reality လို့ခေါ်တယ်ပရမတရားတကယ်ကိုရှိတာမရှိဘဲနဲ့ရှိတယ်လို့ထင်နေရတာမဟုတ်ဘူးမရှိဘဲနဲ့ရှိနေရှိတယ်လို့ထင်ရရင်ပညာဟုတ်ကဲ့လားစေတပါတို့နာမည်ကကိုပိနဲ့မေအောင်နာနာမည်ပါတယ်ကို
ပိပါဗျာ
အဲကိုပိနဲ့အဲ့ဒီကိုပိဟာရုပ်လားနာလားကိုပိလိုက်ရှာမယ်ဆိုလို့ရှိရင်ရုပ်ထဲတွေ့မလားနာထဲတွေ့မလားအဲ့မဲ့အဲ့ဒီကိုပိန်ဆိုတဲ့လူတည်သွားတဲ့အခါကောဒီကိုပိန်ဆိုတဲ့နာမည်ပြောက်ပါလားပြောက်တော့တကယ်လို့ဒါသူဟာအရှိတရားဆိုရင်တကယ်အရှိတရားဖြစ်တဲ့ရုပ်တည်နံတည်ချုပ်ပြောက်သွားရင်သူလည်းပဲချုပ်ပြောက်သွားရအခုကတကယ်အရှိတရားဖြစ်တဲ့ရုပ်တည်နံတည်ချုပ်ပြောက်တော့လည်းပဲသူမချုပ်ပြောက်ပဲရှိနေတယ်ဆိုတဲ့ပြင်ကြည့်တရားဟုတ်ပါလားဟုတ်ပါပါဒါတည်းမှလည်းရှိနေရတယ်ဘုရားပြောတော့ဘုရားပြောတော့ဒီရေစိတ်ကသတ်မှတ်ထားတယ်ဟောဟောဒီလူဟာအသားကဖြူပြီးလူကဖော်တော့ကြံ့ကြံ့ဝါးဝါးတုတ်တုတ်ကဲသူ့ကိုယ်ပိန်လို့ခေါ်ကြဆုံးဟုတ်တယ်မလားသတ်မှတ်ထားတာအဲ့ကိုပိန်တဲ့လူစိတ်ကရှိတယ်လို့ရှိအောင်လောက်ထားလိုက်တယ်လောက်ထားတဲ့အတွက်အဲ့ဒီကိုပိန်ဆိုတဲ့နာမည်ရှိနေတာမဟုတ်လားတကယ်တော့ရှိတယ်လားမရှိဘူးထားတဲ့စိတ်ကပျောက်သွားရင်တော့ကိုပိန်ရှိရောမလားမရှိဘူးမေ့သွားရင်မရှိတော့ဒီနေ့မနေ့ဒီလရှင်တော်မှလာပြီးကြတော့လာပြီးကြတော့မနောမဘူးမမသိမသိဘူးဆိုတာကနာမည်တော့မသိတာလူတွေတော့သိတာဒါကြောင့်လူသိလဲလို့ဆိုတော့တယောက်ကဒီမှာနေရရောအခုဝါမှုအတိရော3-4လောက်ဒီမှာနေပြီးတရားလဲအထုတ်တာဝေယောဇ္ဇလဲဆောင်းတော့ မညာကမသူစာတင်စာတင်ကြောင့်ပြပြီးတော့စာတင်လိုက်သွားနေတာအတူရဲ့တခြားဒီလိုက်ရှင်နှစ်ပါးရဲ့လာတယ်လာတဲ့အခါကျတော့သုံးယောက်သုံးခုနာမည်စင်ဟာလို့လုံးဝမရဘူးအဲ့ဒီမညာကထွက်သွားတဲ့ဒီလိုက်ရှင်နဲ့စင်ဟာလို့မရဘူးလာရဲ့ရှင်ဓမ္မအမိတော်ဆရာတော်တပည့်တော်မှတ်မိပါလားဆရာတဲ့မာမိတာတော့ရူးမေးတာလားနာမည်မေးတာလားလို့အဲ့ဒါသူလည်းမဖြေဘူးပေါ့လေဒါနဲ့အင်းရူးမေးတာဆိုရင်တော့သိတယ်လို့နာမည်မေးတာဆိုမသိဘူးလို့နောက်အဲဒီလာကျင်တယောက်ကလည်းဆရာတော်တပည့်တော်ကမှတ်မိပါလားဆရာတဲ့ဟုတ်လားပြောင်းမိလို့ရူးမေးတာဆိုရင်တော့မှတ်မိတယ်နာမည်မေးတာဆိုမမှတ်မိဘူးလို့ရလူကဘာလို့မှတ်မိတယ်လဲလို့ဆိုတော့အမှန်လူမှတ်မိတာမဟုတ်ဘူးယုတ်ကိုမှတ်မိတာဟုတ်ကဲ့လားယုတ်မှတ်မိတယ်ဆိုတာသူရဲ့ယုတ်ခန္ဓာကိုယ်ရဲ့စိတ်နံတရားရဲ့ဒါမှတ်မိတာဘာလို့မှတ်မိတယ်လဲလို့ဆိုတော့သူကတကယ်ရှိအဟုတ်ရှိတရားမဟုတ်ဘူးဒါတော့အရင်ကဒီမှာအထုတ်သွားတာပဲတရားအထုတ်သွားတာပဲဘာကနာတခြားတယောက်ဆိုလို့ရှိရင်ဗတိယထွက်တော့မကြသေးပါဘူးတလပဲရှိအောင်လား15ရက်10ရက်20လောက်ရှိအောင်လားအဲ့လိုပဲရှိသေးတာပဲဒါပေမဲ့ပြုနာမယ်လည်းမမှတ်မိဘူးအဲ့ဒါအဲ့ဒီနာမည်ဟာကတော့တကယ်အရှိတရားမဟုတ်တော့စိတ်ကမေးလိုက်ရင်မရှိတော့ဘူးဟုတ်တယ်မလားစိတ်ကတတိယလိုက်ရင်ရှိလာရောအဲ့ဒါပေါ်ချင်းအပြင်သူကအရှိတရားလားအထင်တရားလားအထင်တရားအဲ့ဒီအထင်တရားမှန်တယ်များပြညာဟုတ်ကဲ့လားအထင်တရားမှန်တယ်များအဲ့ဒီဒီလချင်းတွေအခုလည်းနာမည်စဉ်းစားလို့မရဘူးဒီလချင်းမှမဟုတ်ဘူးဒီလိုပဲလူတွေလည်းအဲ့လိုပဲမနေ့ကကလေးလေးကတရားနှစ်ယောက်လာတယ်ဟိုတရားတစ်ယောက်ကပရိင္ဂလာဘကအရာရှိကလေးနဲ့ဓမ္မတော်မှာဆိုဓမ္မအထီးသူလိုက်ပြီးတော့ကပ္ပယတကလောက်တာငါဓမ္မမှာ၄ရက်နေပြန်လာသည်အထီးဘုန်းကြီးကို၄နာမတင်ပေးပြီးလိုက်မှပဲအဲသူကပ္ပယဝကကျွတ်သွားပြီးတော့ဒါပေမဲ့အခုလာတဲ့ဘုန်းကြီးသူ့နာမည်မသိဘူးအဲလိုဖြစ်တဲ့ဘာကြောင့်လဲလို့ဆိုတော့ဘုန်းကြီးအပြစ်လားဟုတ်ဘူးပညာရဲ့အပြစ်အဲသူ့ဘဝပညာဖြစ်နေတော့အဲ့ဒါမေ့ရင်မသိတော့ဘူးမမေ့ရင်သိတယ်ပရမတ်ကတော့တကယ်ရှိနေတော့ရှိတဲ့အတိုင်းတွေ့ရင်သိနေတာပဲဒါအဲ့ဒီပင်ရတရားအပရမတ်ပရမတ်တရားဟိုကျောင်းကအမျိုးသားပြောလိုက်တယ်လေးခုတဲ့ဒီလိုခေါ်တယ်ပရမတ်တရားခေါ်တယ်တကယ်အရှိတရားဟာအမျိုးသားပြောလိုက်တော့လေးခုပဲရှိတယ်တဲ့အရင်ထုတ်လိုက်တော့ဘယ်စိတ်တကယ်ရှိသလားတကယ်ရှိသလားလို့မေးရအောင်။ဒါပြောရကြမယ်အဖြေပဲ။နော်စိတ်တကယ်ရှိသလားရှိတယ်စိတ်တိတ်တကယ်ရှိသလားရှိတယ်ရုပ်28ပါးတကယ်ရှိသလားရှိတယ်ဒါပြန်အဲ့ဒီစိတ်ရစိတ်တိတ်ရရုပ်ရဒီလိုမျိုးဟာတကယ်ရှိအဟုတ်ရှိတရားဟုတ်ကလားဒီလိုဆိုတော့သူတို့ဟာပရမတ္တရားလားပညာတရားလားပရမတ္တရားအခုဘယ်နှခုလို့သိရပြီလဲဘာပါလဲသုံးခုပါစေစေတေယုံနောက်တစ်ခုကတော့မပြောလဲသိနေပါပြီတကယ်ရှိတဲ့တရားလေးနောက်တစ်ခုတကယ်ရှိတဲ့တရားလေးနောက်တစ်ခုနိဗ္ဗာန်နိဗ္ဗာန်တကယ်ရှိလားဟမ်ရှိတယ်နောက်ခုလားဟမ်အဒီနေဆိုလို့ရှိရင်နိဗ္ဗာန်နောက်ခုပဲအဲ့လိုဆိုရင်တော့ခုပဲဟင်္ဒရာနာနိဗ္ဗာန်ရောကဝါနာတံတကားယောနာနိဗ္ဗာန်ရောဟမ်နောက်ခုပေါ့ဒီလိုဆိုရင်အာနိဗ္ဗာန်နှခုဒီလက်ထက်ကြမှာပဲတွေ့ရပြီးရပြီနော်အဲ မိဘတကယ်ရှိတယ်မရှိဘူးဆိုတာဘယ်လိုလုပ်ပြောမလဲတော့ပါဘာဖြစ်ရင်မိဘဆိုတာပါလဲအဲ့ဒါကိုခက်တာခက်တာဘုရားဘာသာဘုရားဘာသာတဲ့လို့တော့လည်းနိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းနဲ့နိဗ္ဗာန်ရောက်ကြောင်းနိဗ္ဗာန်ရောက်ကြောင်းဒါနပြုကြတယ်နိဗ္ဗာန်ရောက်ကြောင်းသီလဖောက်တည်ကြတယ်နိဗ္ဗာန်ရောက်ကြောင်းဘာဝနာတရားအထောက်ကြတယ်နိဗ္ဗာန်ရောက်ကြောင်းတရားနာကြတယ်ပြီးတော့နိဗ္ဗာန်ကဘာလဲဆိုတော့မင်းမရကလေးမျိုးမှာဘောင်းကြီးတော်ဟောတဲ့တရားမသိဘူးလားသိပါဘူးပါတယ်တော့ဘာလဲနိဗ္ဗာန်ဟောလို့ပါလဲဆင်းရဲငြိမ်းတာနိဗ္ဗာန်ပေါ့မဟုတ်လားဆင်းရဲငြိမ်းတာတကယ်ရှိပါမလားအကြမ်းမကြီးပြရလားတဲ့အဲ့ဒါဘုရားကတည်းကတရားစာအုပ်အပြီးတော့လေးတော့လေးလာပါတယ်တကယ်မပိုင်လို့အသိဉာဏ်နဲ့မေးရစေလားသိလားပြီးမေးရတဲ့အခါကျတော့ဘုရားမေးတာလည်းရှင်းပြတယ်။ရှင်းပြတာကဒီမမေးတဲ့အာသစ္စာလေးပါရှင်းပြတယ်။ဇာတိပါရှင်းပြတယ်သူသဘောပေါက်တယ်။ကောင်းတယ်ငြိမ့်ငြိမ့်တယ်။နောက်သဘောတရားသစ္စာလူကျင်တတ်မဲ့နဲ့တဲ့ဘုရားဓမ္မသူဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲ။အဲဆင်းရဲမလို့ခြင်းနဲ့ဆင်းရဲငြိမ့်ငြိမ့်ရဲ့ဆင်းရဲဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့ဓမ္မကိုပယ်ရမယ်။အဲဒီဓမ္မပယ်ရင်ဓမ္မကြောင့်ဖြစ်တဲ့ဆင်းရဲမရှိတော့ဒီလိုဆင်းရဲဆင်းရဲငြိမ့်ရောအဲ့ဒါပြောဆင်းရဲငြိမ့်လာတော့သဘောပေါက်ပါတယ်တဲ့အဲ့ဒီတဏှာကပယ်လို့ရပါမလားတဲ့ဒီမှာတဏှာငြိမ့်ရင်ဆင်းရဲငြိမ့်တယ်ဆိုတော့သဘောပေါက်ပါတယ်တဲ့အဲ့ဒီတဏှာကပယ်လို့ရပါမလားတဲ့လောင်နေရင်ငြိမ်းအောင်လုပ်လို့မရဘူးလား။အဲ့ဒါလောင်နေတဲ့အခြေအနေရှိရင်ငြိမ်းတဲ့အခြေအနေမရှိဘူးလား။ပြီးတဲ့အခြေအနေရှိရင်ပိုးတဲ့အခြေအနေကမောက်တာမရှိဘူးလား။အရှင်ရှိရင်တို့မရှိဘူးလား။ဒါဖြင့်ဆင်းရဲနေတာရှိရင်ဆင်းရဲငြိမ်းတဲ့ဘဝမရှိနိုင်ဘူးလား။အဲ့ဒီဆင်းရဲငြိမ်းတဲ့ဘဝကပါလေ။အဲ့ဒါရှိမှာပါ။ဘာတွေလျှောက်သွားလဲ။ဆင်းရဲနေတဲ့သဘောရှိရဲ့ဆင်းရဲငြိမ့်တဲ့သဘောဟာမောက္ခရှိသောရှိတယ်ဟုတ်တယ်မဟုတ်လားအဲ့တော့ဆင်းရဲနေတာကိုကြည်ကျန်းအပြင်ဆင်းရဲငြိမ့်တဲ့သဘောရှိတယ်ဆိုတာအထောက်အထားမဟုတ်ဘူးလားအဲ့တော့ဘောနိဗ္ဗာန်ရှိကြောင်းဘယ်လိုလုပ်ပြောမလဲဆိုတော့တတ္တဝါတွေဆင်းရဲနေတာဟာနိဗ္ဗာန်ရှိကြောင်းအထောက်အထားပဲဟုတ်ပါလားအတိတ်ကဆင်းရဲတာရှိရင်ဆင်းရဲငြိမ့်တဲ့ခြားမှာရှိတယ်ဒါကြောင့်မောဆင်းရဲငြိမ်းတဲ့ဘောနိဗ္ဗာန်ဆိုတာအဟောင်းရှိတကယ်ရှိအမှန်ရှိ absolute reality ပရမတရားပဲဟုတ်ကလားကျန်တဲ့အခါမှာဂျာမန်မေးတဲ့အမေကပြေသွားကလားမပြေသေးပါဘူးညာသူကပြောတာကဆင်းရဲငြိမ်းတာကတဏှာငြိမ်းလို့ရှိရင်ဆင်းရဲငြိမ်းတယ်ဆိုတာပဲသဘောပေါက်ပါတယ်တဲ့တဏှာကပယ်လို့ရပါမလားတဲ့ဟမ်ဒီမှာလာပြီးတရားထိုင်ရယ်ပြန်နိုင်တယ်မိုင်းဒါပေမဲ့အဲ့ဒါကအဲ့ဒါကလည်းခုနသဘောတိုင်းပေါ့တတ်မဲ့မှုရှိရင်တတ်မဲ့မှုမရှိတဲ့အခြေအနေမရှိဘူးလားရှိတာပေါ့အခုယောဂီတွေကဘာတတ်မဲ့နေလဲအဝတ်စားတတ်မဲ့ကလားဒီတရားမှာပြိတ္တာအခုဘာတတ်မဲ့မှုမဟုတ်လားအခုတတ်မဲ့တဲ့မတတ်မဲ့တဲ့အခြေအနေမတတ်မဲ့တာနဲ့ပဲယောဂီတွေမှာတတ်မဲ့မှုမရှိဘူးလို့ပြောတာဒီပရိသတ်မှာတတ်မဲ့မှုမရှိဘူးကင်းနေငြိမ့်နေပြီလို့ပြောတာမပြောနိုင်ဘူးနောက်တတ်မဲ့စရာအာယုန်နဲ့တွေ့ရင်တတ်မဲ့မှုကရှိအောင်မှာမဟုတ်လားဒါကအဲ့ဒီတတ်မဲ့မှုကတော့ရှိနေတဲ့အခြေအနေရှိရင်မရှိတဲ့အခြေအနေမရှိနိုင်ဘူးအဲ့ဒါရှိနေတဲ့တမဲ့မှုကိုမရှိအောင်ပယ်လို့ရနိုင်တဲ့အခြေရှိလားမရှိဘူးလားရှိပါဘူးရှိပါဘောမိမလမ်းမနဲ့ပယ်ရင်မရပြီဘူးလားရတယ် ာမန်ကိုပြောပြတယ်တတ်မဲ့တဲ့သဘောရှိရင်တတ်မဲ့တဲ့သဘောမရှိတဲ့အခြေအနေမရှိနိုင်ဘူးလားလို့စဉ်းစားပြီးတော့မှပြုံးပြီးကောင်းနေတယ်သဘောကျပြီသဘောကျပြီပြုံးပြီးကောင်းနေတယ်ဒါကြောင့်တဏှာဟာပယ်လို့ရတယ်လို့သူမိဒီလောင်းနဲ့ပယ်လို့ရှိရင်ရတယ်လို့ဒီလူတွေနဲ့စကားပြောတာမခက်ဘူးလားစာအုပ်ကြီးနဲ့တိုင်ပေါက်လို့မရဘူးတဲ့စကားအမှားလာကြည့်ပြီးတော့အစိတ်နိုင်ဆို့နိုင်မှအဲ့ဒါမှရတယ်အားကြပါစေဒီတော့တကယ်ရှိအဟုတ်ရှိပရမတရားဟာစိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဟုတ်ပြီလားနိဗ္ဗာန်အစမှရှိကြောင်းသတ္တေသာရကပြတာကလားအထောက်ထားပြတာကလားကဲပါအထောက်ထားပြမယ်ဆင်းရဲနေခြင်းဒီပင်နဲ့နိဗ္ဗာန်ရှိတဲ့အထောက်ထားပဲဟုတ်ဘူးလားဘာကြောင့်ဆင်းရဲနေခြင်းဟာနိဗ္ဗာန်ရှိတဲ့အထောက်ထားဖြစ်ရမလဲဆင်းရဲရှိနေတဲ့အတွက်ဆင်းရဲငြိမ်းတဲ့အခြေအနေလည်းရှိတယ်ဒီလိုဟုတ်လားသာပြောတာအဲ့ဒါဘုသူနီးလဲဆိုတော့သူ့မေတ္တာရှင်ရဲ့တဲ့ကြံပြီးတွေးနေပေါ်ဆောင်ပြီးပဲသူ့မေတ္တာရှင်ရဲ့တဲ့ဆိုတာကြားဘူးလားဘယ်လိုပုံကိုလဲတေဒီယားလားညဇာမြာလားဘေဘဝဓမ္မမြာသူသူ့မေတ္တာနာမည်ခံခဲ့တာဒီမင်္ဂလာမြတ်စွာဘုရားရဲ့လက်ထက်တော်မှာယသိဝတ္တုံကသူ့မိတာနာမည်ခံခဲ့တယ်ဟုတ်တယ်မလားအဲသူတွေးတာကြားရတယ်သူတွေးတော့ခေါ်ပုံနေကျမ်းစာမှာပေါ်ပြထားတယ်အဲဒါဆိုတွေးဖို့တွေးဖို့ခေါ်ဖို့တိစိတ်တေသကိုဝိသုဒ္ဓဆရာတော်ဘုရားကြီးကလင်္ကာသဘောတော်စီးထားတယ်နောက်အကြံပိုက်ဆိုင်မှာပြောမယ်ဟုတ်လားညာဘာအကြံပိုက်ဆိုင်မှာပြောမယ်ကွာအကြံပိုက်ဆိုင်မှာသူ့မိသားရှင်ရဲ့တွေးကုန်တွေးကုန်ခေါ်ဖို့တဘောလို့ပြောမှာအခုတော့ဆောင်းပုတ်ကလေးတော့ရွတ်ပြလာအောင်မယ်ဖြည်းဖြည်းရွတ်ပါညာဒီဝိုင်းသာထိုးရောက်ကြကပြေးသွားဖို့ရာလမ်းပေါက်သာလည်းပြေးမထွက်လမ်းတော့မဟုတ်ချေတဲ့မစင်လူလင်အေးကြီးလင်းသည်ရေစင်ရှိလျက်မစေးရက်ကောက်ပြမဟုတ်ချေအနာပကံမေးမြန်းများစွာသံဃရာမှထွက်ရလမ်းမှာသမထဝိပဿနာတိလီပါခင်ပါစင်လျှောစေးရေအေးလေးမဲ့ရှိပါတရက်နဲ့မထွက်ပြေးလို့မစေးလို့မင်းဒီကိုထွက်ပြီကိုယ်ရာရှင်ဘေးရဲ့တွေးဖို့ခေါ်လို့ဒီဆရာတော်ကြီးကငင်သာဆပ်ပတ်စီထားတာအခုတော့ရုပ်ပြရုံနဲ့တော့တရားတော်ပြိဿကရောင်းအောင်ကြီးရတယ်လို့ပဲရှိမှာဟုတ်လားရောင်းအောင်ကြီးရတာပဲနဲ့နေတယ်မစားရတဲ့နဲ့ဟိုဘက်ကလက်ကြီးဒီဘက်ကလက်ကြီးနဲ့အခုတော့ရုပ်ပြတော့ရောင်းအောင်ကြီးရတယ်လို့ပဲရှိမှာအဲနောက်အစင်တဲ့အခွင့်ပေါ်တဲ့အခါကျမှပြောရအောင်ဒီတော့တကယ်ရှိအဟောင်းရှိပရမတရားက၄ပါးစေစေတသိက်ယောနိဗ္ဗာန်အခုတည်းလားစေစေတသိက်ဒီတော့စေဟာအတ္တပါဒါနဲ့စေတသိက်အတ္တပေါ့ဟမ်ဒါနဲ့ယောအတ္တပေါ့ဒါနဲ့နိဗ္ဗာန်အတ္တပေါ့ဒါနဲ့အဲ့ဒီပရမနိဗ္ဗာန်မှာတပါးဖြစ်တဲ့ပညာကအတ္တပေါ့ဟမ်ဒါနဲ့အတ္တမရှိဘူးလားရှိပါတယ်ဗျာဘယ်မှာရှိရောအတ္တဘယ်မှာရှိလဲပညာကမှာအတ္တရှိတယ်နာတာကြည့်လားမသမီးမင်္ဂရာအိသာတိယတာပညာယပတ္တိအထနိဗ္ဗေနတိဒုက္ခေတမေဃောဤတုရိယာကြောင်းသလားဒါကမှကြောက်ဘူးတော့ပြေးရတဲ့ခါပြေးရတဲ့ခါလည်းဒါမှမပါပါဘူးအတုပါရှိ ชื่อได้คามาพ้องนี่จะดาลีมันมีอยู่ได้จะช่วยเสียรอดอนิจจาติงคาราอุปาทาวยาธัมมีโนอุปิสัยโดนิโรธานิเตนอุปาทโมทุกข์เข้ากันล่ะดีมั้ยล่ะดาเมลุงโสมตะติงคารายุคเนนังขอได้ติงคาราเตียรุดีอนิจจาไม่มีจักโหนะครับดูดิมันมีอะไรမငြဲဘူးတော့နောက်တစ်ခါနောက်ကာပါနေကွာဒါပေသင်္ခါရဒုက္ခတိယတာပညာယပတ္တိဒါပေလုံးလုံးသောသင်္ခါရယုတ်နဲ့နံခေါ်တဲ့သင်္ခါရတရားတို့သည်ဒုက္ခဆင်းရဲကြကုန်၏ဒုက္ခဆင်းရဲတို့ဒီပါတကားဤသည်ဤရောယတာအရှင်ခါ၌ပညာယဝိပဿနာဉာဏ်ဖြင့်ပတ္တိသိမြင်၏ယုတ်နဲ့နံလို့ခေါ်တဲ့ယုတ်နဲ့နံလို့ခေါ်တဲ့သင်္ခါရတရားတွေဟာဒုက္ခကြီးပဲဟုတ်ကဲ့လားပထမပထမဘာသာကဘာပြောလဲယုတ်နဲ့နံခေါ်တဲ့သင်္ခါရတရားတွေဟာဘာလဲမတည်မြဲဟုအနိစ္စကြီးပဲတဲ့ဟုတ်ကဲ့လားဒုတိယကအဲ့ဒီတရားတွေပဲဆင်းရဲတဲ့ဒုက္ခကြီးပဲတဲ့အနိစ္စနဲ့ဒုက္ခပြောတတိယအချက်ကြတော့သဗ္ဗေသင်္ခါရအနတ္တဒီလိုမလာတော့ဘယ်လိုလာလဲဆိုတော့သတ္တိဓမ္မအနတ္တတဲ့သဘလုံးပြောင်းသွားတယ်ပထမနဲ့ဒုတိယမှာတော့သတ္တိသင်္ခါရအနိစ္စသတ္တိသင်္ခါရဒုက္ခတတိယကျတော့သတ္တိဓမ္မအနတ္တတိယတာပညာယပတ္တိသတ္တိလုံးလုံးသောဓမ္မသဘာဝဓမ္မဟုသမျှလူသည်အနတ္တအတ္တမဟုတ်ကြကုန်ဒီလိုရတာသင်္ခါတိုင်းပညာယဥပဒနာဉာဏ်ဖြင့်ပတ္တိသိမြင်၏အလောကံသောသာသနာတရားတဲ့အတ္တပါသင်္ခါရဟုအတ္တမပြောအလောကံသောသာသနာတရားအတ္တတဲ့အဲ့ဒီသဘာဝဓမ္မကပထမအခြေခံအဖြစ်နှစ်မျိုးရှိတယ်ဘာလဲဆိုတော့ပညာသဘာဝဓမ္မပရမသဘာဝဓမ္မဟုတ်ကဲ့လားအခြေခံအဖြစ်ကနှမျိုးရှိလဲဘာပါလဲပရမသဘာဝဓမ္မပရမသဘာဝဓမ္မကဘယ်နှမျိုးလဲဘာပါလဲစိတ်စိတ်တစ်သိယုတ်နေပါပထမဒုတိယဘာသာမှာပြောခဲ့တဲ့သင်္ခါရသင်္ခါရတရားဆိုတဲ့စကားထဲမှာစိတ်စိတ်တစ်သိယုတ်နေပါနေမျိုးတွေကဘယ်ဟာတွေပါသွားလဲစေတသိက်မပါဘူးပေါ့ဟမ်ဒါနဲ့စေတသိက်ကသင်္ခါရပေါ့ပေါ့ပထမသင်္ခါရထဲမှာစိတ်ရဲ့စေတသိက်ရဲ့ယုတ်ရဲ့အဲ့ဒီသုံးမျိုးပါသွားတယ်ဒါကြောင့်မလို့သဗ္ဗေသင်္ခါရအနိစ္စသင်္ခါရတရားမမြဲဘူးဆိုတာစိတ်စိတ်တည်းယုတ်ဟာမမြဲဘူးသဗ္ဗေသင်္ခါရဒုက္ခသင်္ခါရတရားမမြဲဘူးဆိုတာစိတ်စိတ်တည်းယုတ်ဟာဆင်းရဲတယ်နိဗ္ဗာန်မပါဘူးနော်ဟာအခုဒီဒီမှာကြတော့ကြည့်သဗ္ဗေလုံးလုံးသောဓမ္မဘာဝဓမ္မဟုသမယတို့သည်အနတ္တပုဂ္ဂိုလ်တ attva အတ္တအသက်ဝိညာဉ်မဟုတ်ကြဘူးဓမ္မဝတရားမှန်မများဟောလည်းမဟုတ်တ attva လည်းမဟုတ်အတ္တလည်းမဟုတ်အသက်ဝိညာဉ်လည်းမဟုတ်ဘာသာမှမဟုတ်ဘူးတဲ့ဟောဒီထက်မှကြတော့ဘာရင်းပါကလေးလို့ဆိုတော့စေစေတသိက်ယုတ်ဆိုတဲ့သင်္ခါရတွေရောနိဗ္ဗာန်ဆိုတဲ့အသင်္ခတရောပင်ညတရားရောအလုပ်ပါဘယ်နှမျိုးပါ5မျိုးဟုတ်ကဲ့လားစေစေတသိက်ယုတ်လည်းအပ္ပအတ္တဝိညာဉ်မဟုတ်ဘူးနိဗ္ဗာန်လည်းအပ္ပအတ္တဝိညာဉ်ပုဂ္ဂိုလ်တ attva မဟုတ်ဘူးပင်ညတော့အပ္ပအတ္တဝိညာဉ်ပုဂ္ဂိုလ်တ attva မဟုတ်ဘူးတဲ့ဒါဖြစ်ရင်လောကမှာအပ္ပအတ္တဝိညာဉ်ပုဂ္ဂိုလ်တ attva ဟုတ်တာရှိသေးလားအဲ့ဒါကြောင့်မြတ်စွာမြတ်စွာဘုရားအနတ္တဒိဋ္ဌနာကိုခေါ်ရတာဟုတ်ကဲ့လားဟုတ်ပါဘူး။ဒါကြတော့ဒီတော့အဲ့ဒီစိတ်စေတသိက်ယုတ်နိဗ္ဗာန်ခေါ်တဲ့ပရမတရားလေးပါတော့ဒီကနေ့ပြောရမှာစိတ်နော်ဒီကနေ့ပြောရမှာကလည်းစိတ်ဘုရားလည်းပဲ၄နာရီနဲ့33မိနစ်ရှိပြီဖြစ်တဲ့အတွက်ဒီကနေ့ပြောရမှာမပြောရတော့ဘူးတဲ့နော်ဘယ်ကနေ့ကြမှာပြောရမလဲ။နောက်ဘုရားမှာပြောရတော့မည်တဲ့။အခုတရားသိရမယ်။တရားသိတာဒီမှာစိတ်ထဲမှာဆွဲတော့လိုက်ဆိုတကယ်ရှိအောင်ရှိ ပရမတ္ထတရား၄ပါးဆိုသည်မာစိတ်စေတသိက်ယုတ်နိဗ္ဗာန်တို့ဖြစ်ပါသည်တကယ်ရှိအောင်ရှိပရမတ္ထတရား၄ပါးဆိုသည်မာစိတ်စေတသိက်ယုတ်နိဗ္ဗာန်တို့ဖြစ်ပါသည်ဆိုစေတသိက်နှင့်ယုတ်တို့သည်သင်္ခတတရားသင်္ခါရတရားနိဗ္ဗာန်သည်အသင်္ခတတရားဝိသင်္ခါရတရားစေစေတသိက်နှင့်ယုတ်တို့သည်သင်္ခတတရားသင်္ခါရတရားနိဗ္ဗာန်သည်ခန္ဓာတရားဝိသင်္ခါရတရားဖြစ်ပါသည်ဆိုပြုဉ္ဇဉ်စီမံမှုကိုခံရတဲ့သင်္ခတတရားဖြစ်တဲ့စိတ်စေတသိက်ယုံနာမှုရဲ့တဘာဝအမှန်ကိုပိုင်းမှန်ခြားကြသည့်တဖြင့်သင်္ခတတတ္တဘောမှအသင်္ခတဆိုတဲ့နိဗ္ဗာန်ရွှေပြည့်မြတ်တတ္တဘောတို့ပြောင်းသွားနိုင်အောင်ကြင်ကြံပွားများအားထုတ်နိုင်ကြပါစေ行ကြမ်းမဲ့ချမ်းသာစေခြင်းနဲ့စိတ်ထားမြင့်မြတ်တဲ့နာမဖြစ်ပေါ်လာအောင်ဆက်ပြီးလုပ်ပွားရတယ်။အဲဒီလိုမေတ္တာစိတ်ဖြစ်လာပြီဆိုလို့ရှိရင်စိတ်ဟာအေးပြီးငြိမ်းပြီးကြည်လင်လာတယ်။ကြည်လင်လာပြီဆိုလို့ရှိရင်ရှုမှတ်တော်ဖောင်းတဲ့ပိန်တွေကစပြီးအဲဒါအမှန်တန်ကောင်းတယ်။ဒါဒီနေ့ကမှအစားဆုံးထိုင်တဲ့အခြေအနေ။ဒါလို့ဆိုလို့ရှိရင်ပြည့်စုံပါပြီ။အဲအချင်းချုပ်ပြောရင်လည်းတော့